စစ်ကိုင်းပြည်နယ်မှာအတိုင်းဝိုင်းတစ်ပတ်စလုံးစီးရဲမွဲတေမှုဒုက္ခတွေကိုခံစားနေရတာကြောင့်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်များနဲ့အစိုးရပူးပေါင်းပြီးဖြည့်ရှင်းကြိုးပမ်းတဲ့အနေနဲ့စူသာချင်းစာနာထောက်ထားမှုအကူအညီပေးရအဖွဲ့ UEHRD ကိုဖွဲ့စည်းအကောင်အထည်ဖော်နေတာဖြစ်ပါတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလောမြွနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ပြုံးကေဒီနိုင်ကပြောပါတယ်သက်သလောဒုက္ခတဲ့ရေဟာပြည်လူရေးဆက်သက်မဟုတ်တော့တာမို့နိုင်ငံတကာရဲ့အကူအညီတွေအကြံဉာဏ်တွေလိုအပ်ပါတယ်လို့လည်းဆိုပါတယ်ဒေါက်ခင်ဆိုရင်က UEHRD ရဲ့နိုင်ငံတကာဆက်ဆံရေးလုပ်ငန်းအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ပြုံးကေဒီနိုင်ကိုတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ပါအဲ့တော့ UEHRD ရဲ့ပေါ့လေဟိုဒီလုပ်ငန်းစဉ်လေးကိုပေါ့အကျဉ်းလေးလေးပေါ့အချင်းချင်းပြပြပေးပါလားရှင်ဘာလို့ဆိုတော့တော်တော်များများ UEHRD လို့ဆိုတဲ့အခါမှာဒါကတော့အမှန်တကယ်ဖွဲ့စည်းထားတာကတော့ဟိုပုဂ္ဂလိကနဲ့ဒီအစိုးရနဲ့ရပူးပေါင်းပြီးတော့ဒါပေမဲ့တင်းချာတိတ်ကြီးတိကြတော့လေနည်းနည်းလေးအချင်းချင်းပြီးစင်ပြပေးပါလားရှင်
ဟုတ်ကဲ့ UEHRD ဆိုတော့ကျမတို့ဒီနိုင်ငံတော်အတိုင်းနိုင်ငံလည်းကြိုးတော့ပေါ့နော်ခဏနေရပြောသလိုပဲကျမတို့အနေနဲ့ဒီအပြစ်တင်သမ ्या တွေဆွဆွဲသမ ्या တွေလည်းပဲလိုက်ပြီးတော့ဖြည့်ရှင်းနိုင်ဖို့အတွက်ကဝန်နဲ့အားနဲ့မမျှဘူးပေါ့လောက်ကလည်းလိုရဲဒါတွေဖြည့်ရှင်းနိုင်ဖို့အတွက်ရမုံကြီးလည်းထူပို့ပြီးတော့လည်းမသုံးနိုင် international peer form တွေပါလေကျမတို့မသုံးနိုင်အဲ့လိုမျိုးဆိုတော့စိတ်ကောင်းဆိုတဲ့အနေနဲ့လည်းပြောတဲ့စကားတစ်ခုရှိပါတယ်အဲ့ဒါကတော့ဗာလဲဆိုရင်အလုံးနဲ့တက်တည်ကြကြလို့ပေါ့နော်တကယ်ပြင်းရင်စေတနာအမှန်နဲ့ဒါဒီတကယ်လည်းပြန်ပြီးတော့မှရခိုင်ပြည်နယ်မှာအငင်းကြမ်းကွာအတူရှင်တွဲပြီးတော့နေထိုင်နိုင်တဲ့ဟာပေါ့နော်အဲ့ဒါမျိုးကိုကျမတို့ဆောင်ရွက်နိုင်ဖို့အတွက်ဆိုတဲ့ခါကျတော့ဖွဲ့စည်းတဲ့အခါမှာ Union Enterprises ဆိုတကယ်တော့မြန်မာနိုင်ငံရဲ့ project ပေါ့နော်ပုဂ္ဂလိကဒီစီးပွားရေး
လုပ်ငန်းချင်းကြီးပေါ့
နော်အဲ့ဒါကြီးကနေပြီးတော့အကုန်လုံးစုပေါင်းပြီးတော့ဒီနိုင်ငံမှာတုံ့ပြန်နေရတဲ့အခက်အခဲကိုဒီ
ဆိုရနဲ့ပူးပေါင်းပြီးတော
့ဟုတ်ကဲ့ဆိုရနဲ့ပူးပေါင်းပြီးတော့ပေါ့နော် public to public ပေါ့ P2P ပေါ့ဟုတ
်ဒီလိုလိုရတယ
်ဒီလိုရတယ်ဒီလိုလိုကိုတကယ်လို့အပ်တဲ့အများကြီးကကုမူညာပေါ့လေဆိုတော့အဲ့ဒါကိုဆောင်ရွက်တာဖြစ်ပါတယ်အဲ့တော့ဆောင်ရွက်တဲ့အခါမှာလည်းပဲဒီခဏနေရပြောသလိုပေါ့ကော်မတီလေးကော်မရှင်လေးဒါတွေလည်းများပါတယ်အဲ့ဒီကနေပေးထားတဲ့ recommendation တွေလည်းအများကြီးရှိပါတယ်အဲ့ဒီကနေမှတော့အဓိကကတော့အခုတော့ပြန်လည်နေတဲ့အကျဉ်းနဲ့လက်ခံရေးနဲ့ပတ်သက်ပြီးတော့ပေါ့နော် situation နဲ့ပတ်သက်ပြီးတော့မှဒီလုံလောက်တဲ့အစီအမံတွေဖြစ်အောင်ကုညီနေတာရှိရဲ့နောက်ရရှိအကျိုးစီးပွားအတွက်လည်းပဲအခုလိုမျိုးပေါ့လမ်းတွေထောက်ပေးတာတို့နောက်ဒီဒီရခိုင်ပြည်နယ်မှာရှိနေတဲ့ community အားလုံးကနော်အထူးသဖြင့်အမျိုးသမီးတွေအတွက်နောက်တစ်ခါ vocational training တွေပေးတာတို့နော်နောက်ဇမကြီးဆောင်ရှောက်မှုပေးတာတို့အဲဒီလိုလုပ်ငန်းမျိုးတွေပေါ့အ
ဲဟိုနိုင်ငံတကာရဲ့ဖိအားတွေဟိုအရန်ခံနေရတဲ့မြန်မာနိုင်ငံအတွက်ပေါ့နော်ဒီနိုင်ငံတော်တိုင်းညာပုဂ္ဂိုလ်အနေနဲ့သူကနိုင်ငံတကာကတကယ်ကိုတက်တည်ပညာရှင်တွေဒီအထင်ကြီးပုဂ္ဂိုလ်ကြီးတွေအခုရယူပြီးတော့ဒီခိုင်ရေးကိုဖြည့်ဆင်းဖို့ကြိုးစားနေတာပေါ့အချိန်ထဲမှာပဲအဲ့ဒီလိုမျိုးနိုင်ငံတကာကနိုင်ငံသားတွေကိုခေါ်ပြီးတော့အကြံပေးကော်မရှင်မှာထည့်ရတာလားဆိုပြီးတော့ဟိုပုံဝင်မကြတဲ့အခွင့်အရေးကြီးရတယ်အများကြီးပဲပေါ့နော်အဲ့တော့ဒီလုပ်ငန်းစဉ်ကြီးတစ်ခုလုံးမှာအနောက်ရှေ့အဟန့်အတာပေါ့စင်ကောချက်တွေကလည်းတော်တော်လေးများနေတာတွေ့ရပါတယ်အဲ့တော့ဒေါ်ဇွန်းကေတီတိုင်းတို့အဖွဲ့အစည်းအနေနဲ့ပေါ့နော်ဒီနိုင်ငံတကာဆက်ဆံရေးမှာလည်းကိုကပါနေရဲဆိုတော့ဒီနိုင်ငံတကာကိုဒီမနိုင်ငံမှာရှိနေတဲ့ဒီလိုစိန်ခေါ်တဲ့အခက်အခဲတွေကိုသူတို့လိုနားလည်ပါရဲ့လားသူတို့ကိုကျင်းစာနာပါရဲ့လားဆိုတာကိုဘယ်လိုစဉ်းစားလို့ရပါလဲရှင
်ဟုတ်ကဲ့တကယ်ထားမှာတော့ပေါ့နော်နိုင်ငံတနိုင်ငံရဲ့တကယ်ပြည်တွင်းရေးနဲ့တကယ်ကြုံတွေ့ရတဲ့အခက်အခဲတွေတခြားနိုင်ငံကဖြစ်ချင်းနားလည်နိုင်ဖို့ဆိုတာတော့လည်းမဖြစ်နိုင်ဘူးဆိုတာလက်တွေ့တယ်ဆိုတော့ကျွန်တော်တို့ကလည်းလက်ခံထားပါတယ်ဒါပေမဲ့နားလည်လာအောင်ပြောဖို့ကတော့ဒါကျွန်တော်တို့ဟိုတောင်းရှိတဲ့သူတွေအတွက်ကတော့ကျွန်တော်တို့ရဲ့တာဝန်လည်းဖြစ်တယ်ပေါ့နော်တကယ်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံအတွင်းမှာဖြစ်နေတဲ့အခြေအနေပေါ့နော်နောက်ဒီလူလူတွေရဲ့နားလည်လက်ခံနိုင်တဲ့အခြေအနေဒါတွေအကုန်လုံးကိုလည်းကျွန်တော်တို့ကချိန်ဆရတာလည်းဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒီနိုင်ငံတကာကိုကျွန်တော်တို့ဒီအခြေအနေရရက်ကိုပေါ့နော်ဟိုတကယ်ပဲပါဝင်ပြီးတော့မှကူညီဖို့ကြိုးတဲ့အခါမှာလည်းပဲတတိထားရတာရှိပါတယ်။ဒါပေမဲ့နိုင်ငံတကာအကူအညီလုံးဝမယူသေးပေါ့နော်။အကျမကြီးပဲဖြည့်ရှင်းနိုင်တဲ့ပြဿနာလားလို့မြင်နေတယ်။ဒါကျမကြီးပဲဖြည့်ရှင်းရမယ့်ပြဿနာလေမဟုတ်ဘူးလို့ပဲပြောမယ်။ဒီပြဿနာကပြည်တွင်းရေးမဟုတ်ဘူး။ဒါနိုင်ငံတကာနဲ့ဆက်ဆက်တဲ့ပြဿနာဖြစ်တယ်။အဲ့တော့ကျမတို့ကဒါကိုနိုင်ငံတကာကိုပါစီခြင်းဒီဖြစ်စီမပါစီခြင်းဒီဖြစ်စီဒီပြဿနာကနိုင်ငံတကာနဲ့ဆက်ဆက်တဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မို့လို့နိုင်ငံတကာအနေနဲ့ကတော့ပါဝင်ပတ်သက်မှာပဲဖြစ်တယ်။အဲ့တော့မြန်မာနိုင်ငံအနေနဲ့စဉ်းစားရမှာတော့ဒါကိုဘယ်လိုကျမတို့ရင်ဆိုင်မှာပေါ့အဲ့ခါမှာလည်းနီလန်းရှိပါလေ။ကျမတို့နိုင်ငံလူမျိုးစီရင်းရစီးပွားရေးရလည်းပဲတောင်းတင်းခိုင်မာမှုမရှိသေးတဲ့ပေါ့နော်။ဒါအားနည်းတဲ့နိုင်ငံတွေအနေနဲ့ဒီလိုနိုင်ငံတကာနဲ့ရင်မောင်းတန်းပြီးတော့ပေါ့တောင်းတူဖြည့်ရှင်းနိုင်ဖို့ကျမတို့ကဥပဒေ ပေါ်မှာနေပြတော့တိတိကျကျထိုင်ပြီးတော့မှအလုပ်လုပ်ပြီးကြောင်းနိုင်ဆောင်နိုင်ဘူးလို့ပါတယ်။တရားဝင်စုမှုရေးကိုအင်တာမတ်ကျွန်တော်တို့အလေးထားပြီးဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ဥပဒေပေါ်မှာပေါ့နော်။ဥပဒေရပေါ့ကျွန်တော်တို့လုပ်ကန်ဆောင်ရွက်နိုင်တဲ့ဥပဒေကြောင်းရလုပ်ကန်ဆောင်ရွက်ဖြစ်ရှင်းနိုင်တဲ့တရားဝင်စုမှုရေးပေါ်မှာလည်းကျွန်တော်တို့အနေနဲ့အများကြီးအမခံချက်ပေးပြီး နိုင်ငံတွင်းမှာလည်းအမျိုးမျိုးဒါတွေနဲ့ပတ်သက်ပြီးဝေဖန်နေတာတွေရှိပါတယ်။နိုင်ငံတကာရဲ့စာမုတ်ချုပ်ကံမှုကိုခံရင်းကကျွန်တော်တို့ချုပ်ချာအာဏာကိုထိပါနိုင်သေးရဲ့ဆိုတာကိုငြင်းစရာမရှိပါဘူး။ဒါပေမဲ့နိုင်ငံတကာနဲ့အထူးဆန်ဆန်ပြီးတော့နေပြန်နေဆိုရင်လည်းကျွန်တော်တို့လိုမျိုးပေါ့နော်ကျွန်တော်တို့နောက်အနာဂတ်တွေရဲ့ပညာရေး၊စာမားရေး၊လူမှုရေးစီးပွားရေးစတဲ့အချက်လက်တွေကိုလည်းထိခိုက်နိုင်တာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကြိုးစားရမှာတော့နိုင်ငံတကာနဲ့တင့်တင့်တယ်တယ်ပေါ့နော်ကိုနိုင်ငံရဲ့အထောက်အကူအားနာကိုလည်းမထိပါစေတဲ့နိုင်ငံတကာနဲ့တင့်တင့်တယ်တယ်ဆက်ဆံနိုင်တဲ့တန်ကြီးတမန်ကြီးမျိုးပေါ့နော်တကယ်တင့်တယ်တဲ့အနေထားမျိုးပြန်ရောက်အောင်ဒုက္ခမှာတော့အဲ့ဒါတော့ကျွန်တော်တို့ကမတောင်းဖြစ်ပါ